ဟုတ်ကဲ့ခင်ဗျာဥက္ကမဆိုတော့ခုဘယ်မှာရောက်နေလဲခင်ဗျာ
ကျွန်တော်တို့အခု homeless မှာခင်ဗျာကျွန်တော်တို့ဒီကနေ့မနေ့ကခန်းဒီယာနေမနေ့၈နာရီမှာထွက်တယ်ဗျာနေ့လယ်၇နာရီလောက်မှာကျွန်တော်တို့ခန်းဒီယာနေ homeless သွားတဲ့လမ်းမှာရှိတဲ့သမန်ပြည်သူရဲ့ကျူရမှာခိတ္တရန်နာပါတယ်ခင်ဗျာအဲ့ဒီမှာလူပြိတ္တာ၄000လောက်ကတောင်းတဖက်ဖက်ကျူစုကြပြီးဒေါအောင်ဆန်းစုကြည်ကအဲ့ဒီမှာဟောပြောခဲ့ပါတယ်ခင်ဗျာ
ဒေါအောင်ဆန်းစုကြည်ကဘာတွေများပြောသွားလဲခင်ဗျာ
ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်ကခေါင်းဆောင်ဆိုတာတဲ့ဆင်းရဲဒုက္ခတွေကိုရှေ့ဆုံးကရင်ဆိုင်ပြီးအခွင့်အရေးကိုနောက်ဆုံးမှယူတွေဖြစ်တယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ထမန်ကြီးကြွရမှာဒီနေ့ပြောတာပေါ့နော်တစ်ဆက်တည်းမှာပဲသူကမြမပြည်သူလူလူတရားလုံးကိုကျမကိုဖန်တီးခွင့်ရှိလို့လိုရကြောင်းပြောကွယ်မှာ NLD အနိုင်ရမယ်ဆိုရင်ပြည်သူတွေကိုပွင့်ပွင့်လင်းလင်းအပြစ်ပေးပြီးစီမံကိန်းလို့အကောင့်ထဲပေါ်ဆောင်ရွက်သွားမှာဖြစ်ကြောင်းပြောကြခဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့ဒီတော့အမေးပြေလို့တဲ့ကဏ္ဍကိုပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာတုံးစံတိုင်းမဲ့တော့အောက်စားစီကြီးကခေါ်ပြောပွဲအပြီးမှာလူလူတွေကတိုက်ခါမေးကြပါပြောတော့အဲ့မှာနာဂလူမျိုးတယောက်ကမေးတယ်ခင်ဗျာသူတို့လူမျိုးဟာတဲ့အဖြစ်နဲ့ခံရတယ်ပြီးတော့သူတို့ကရွှေပြောင်းတောင်ဝမ်းနဲ့အသက်မွေးတဲ့လူတွေဖြစ်ပြီးတော့အခုတော့သူတို့နေရာတွေကိုရွှေတူးတဲ့ကုမ္ပဏီတွေကြောင့်နေရာတွေဆုံးရှုံးကုန်ပြီအဲ့တော့အင်ဒီယာဘာလို့ပြေးနိုင်လဲလို့မေးတယ်အဲ့တော့တော့အောက်စားစီကအခုတော့နေရာပြဿနာဟာတဲ့ဒီဒေသတကူထဲမှာမဟုတ်ဘဲနဲ့မြန်မာပြည်အနှံ့ပြားမှာဖြစ်ပေါ်နေတာပါဒါဒီမှာအုတ်ထုတ်တဲ့စနစ်ကြောင့်ဖြစ်ပါတယ်။ဒါကြောင့်မိမိတို့အနေနဲ့ကတော့အလွယ်တကူကတိတွေမပေးနိုင်ပါဘူး။သို့တော်ကြောင့်လည်းအခုလိုပြဿနာတွေကိုဖြေရှင်းဖို့အတွက် NLD မှာတော့အသေးစားနေရာစီမံကိန်းကိုစီမံချက်တွေအများကြီးဆက်မှတ်ထားပါတယ်လို့ပြောပါတယ်ခင်ဗျာ။နောက်ပြီးတော့ကိုတီယာအထွန်းရဲ့ဒီဟောပြောပွဲမှာဒေါက်တာဆန်းစုကြည်ဟာကလေးတငယ်တွေကိုမျိုးစင်ကလေးကနိုင်ငံရေးကိုစိတ်ဝင်စားအောင်မိဘတွေကအားပေးကြပါလို့တိုက်တွန်းသွားတယ်ခင်ဗျာ
။အော်ဟုတ်ကဲ့လူကြီးကဘယ်လောက်များတက်လဲခင်ဗျာ
။လူကြီး4000နီးပါးတက်ပါတယ်ခင်ဗျာ။တဲ့လူမျိုးတွေကတော့ရှမ်းကအများစုခင်ဗျာပြီးတော့ကျွန်တော်တို့နာကနဲ့ချင်းလူမျိုးတွေလည်းပါပါတယ်ခင်ဗျာ
ဟုတ်ကဲ့ homeless ကိုပဲချင်းရောက်လဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်ချင်းတွင်းပြည်အတိုင်းစုံစမ်းလာတာပေါ့နော်မနေ့ကခန်းဒီယာနေရောသမန်ဒီသမန်ဒီယာနေတော့နေ့လေတစ်ချက်ထိုးလောက်မှာကျွန်တော်တို့ homeless ကိုထွက်လာတော့ညနေ4နာရီခွဲလောက်မှာ homeless ကိုရောက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ homeless လူတွေတော့ဘယ်လောက်များကြိုဆိုကြလဲခင်ဗျာ
ဟာ homeless မှာကိုတရားထုံးရင်ကမ်းလုံးကျွတ်ပဲဗျာဟုတ်လားမျိုးလုံးကျွတ်လာလို့တော့ပြောရမလားပဲပေါ့ဗျာဒီကင်းမင်းရဲ့စနစ်အပြိုင်ပေါ်ကားလမ်းတစ်ခုရှိတယ်ဟောမလီမျိုးစိတ်ကတက်ပါအဲ့ဒီမှာလမ်းပြီးဝဲရမှာသူကကျွန်တော်ထင်နေရသမန်ဒီမှာတော့လူ4000လောက်ရှိတယ်ဒီဟောမလီမှာဒီနေ့စိတ်ကအတက်မှန်ကြိုးဆိုတဲ့ပရိသတ်က8000လောက်တော့ရှိမယ်ကအနည်းဆုံးပေါ့နော
်
လမ်းပြီးဝဲရမှာအပြည့်ပဲဗ
ျဟုတ်ကဲ့မနေ့ပြအစီအစဉ်လေးတည်ပြရစီခင်ဗျာ
အဲမနေ့ပါမနေ့ဆယ်နာရီမှာဟောမလီမှာဒီဟောပြောပွဲလုပ်ပါမယ်ခင်ဗျာပြီးရင်ဒေါက်တာစီကီယာနေ့လေတနာရီတောင်းဝင်းကျလောက်မှာရန်ကုန်မြို့အထူးလေးနဲ့ပြန်လဲထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ
โอเคเสียขอบคุณมากสู้เจื้อตึมมาเลยครับ
โอเคครับเจื้อตึมครับ